ရုရှားအစိုးရအနေနဲ့ဆီးရီးယားအစိုးရအပေါ်အကျွတ်မဲ့ထောက်ခံနေတာကိုချက်ချင်းရပ်ပြီးဓာတ်တူးလက်နက်နဲ့တိုက်ခိုက်မှုတွေနောက်ထပ်မဖြစ်အောင်ကြိုတင်ကာကွယ်နိုင်ရေးနိုင်ငံတကာအတိုင်းအဝိုင်းနဲ့အတူဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။ဆီးရီးယားနိုင်ငံဒူမာမြို့ကဈေးရုံကိုပြစ်မှတ်ထားပြီးဧပြီလ9ရက်နေ့ကဓာတ်တူးလက်နက်နဲ့တိုက်ခိုက်မှုလို့ဆွတ်ဆွဲထားတဲ့သတင်းတွေအပေါ်အမေရိကန်ပြည်ထောင်စုကအနိကပ်ဆောင်ကြည့်နေတယ်လို့နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရဟက်တာနယူးယောက်ကကြေညာချက်မှာပြောဆိုထားပါတယ်ဆီးရီးယားအစိုးရကိုရုရှားဘက်ကလုံးဝထောက်ခံထားတာကြောင့်များပြားလာတဲ့အရက်သားတွေကိုပြစ်မှတ်ထားတဲ့ရက်ဆက်ချမ်းကျုပ်တဲ့တိုက်ခိုက်မှုတွေဆီးရီးယားနိုင်ငံတွင်းကအကာအကွယ်အမဲဆုံးလူမှုအတိုင်းအဝိုင်းတွေဓာတ်တူးလက်နဲ့အစိတ်တက်မှုတွေအတွက်တာဝန်ခံတဲ့သဘောဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်ဂူတာရှေပိုင်းဒေသကတဘုံတို့နောက်ဆုံးထိချုပ်ထားရမျိုးကိုဆီးရီးယားအစိုးရကဆက်ပြီးထိုးစစ်ဆင်တိုက်ခိုက်နေတာနဲ့အတူမနစ်စနေနေ့ကတော့အစိုးရတပ်ဖွဲ့တွေကဓာတ်တုအစိတ်ထငွေပါတဲ့အဆင့်ဆင့်ပေါက်ကွဲတဲ့စီးပိုင်းဘုံတွေကျချခဲ့ပြီးလူပေါင်းဒါဇင်နဲ့ချီတိုက်ဆုံရတယ်လို့တဘုံတို့ကစွပ်စွဲထားတာပါမြို့တော်ဒမတ်စကန်အနီးကဒူမာမြို့ပေါ်ကိုအစိုးရတပ်တွေကတိုက်ခိုက်တယ်ဆိုတော့တဘုံတို့ရဲ့စွပ်စွဲချက်အပေါ်ဆီးရီးယားနိုင်ငံပိုင်မီဒီယာကတော့ညှင်းဆို့ထားပါတယ်မနေ့စနေနေ့ကဒူမာမြို့ပေါ်ကိုလေကြောင်းတိုက်ခိုက်မှုတွေကြောင့်အနည်းဆုံးလူ30သေဆုံးပြီးဒါဇင်နဲ့ချီထဏ်ရာရတယ်လို့ကုသရေးအဖွဲ့ Syria American ကုသရေးအဖွဲ့ SAMS နဲ့ Syria လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့တို့ကပြောဆိုထားပါတယ်ဒူမာမြို့ကဆေးရုံပေါ်ကို Chlorine အစိတ်ဘုံထိမှန်ခဲ့တာလို့ SAMS အဖွဲ့ကပြောဆိုထားပေမဲ့လေဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးကတော့ဓာတ်တုလက်နဲ့အသုံးပြုမှုကိုအတိမပြုနိုင်ဘူးလို့ပြောဆိုထားပါတယ်ရှင်